ရခိုင်လက်နက်ကိုင်အေးအဖွဲ့အပါအဝင်ဒိုင်းသားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့ဆက်ဆက်ပြီးဖမ်းဆီးတရားစွဲဆိုခံထားသူတရားကြောရဲ့အမှုတွေကိုရုပ်သိမ်းလိုက်တယ်လို့စစ်တပ်ကဒီနေ့မှထုတ်ပြန်လိုက်ပါတယ်။အဲဒီထဲမှာရခိုင်လက်နက်ကိုင်အေးအဖွဲ့က63ဦးနဲ့အများဆုံးပါဝင်ပါတယ်။အမှုပိတ်လိုက်တဲ့အဖွဲ့ဝင်ဒုတိယအများဆုံးဖြစ်တဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA ကတော့ပြန်လွတ်တာကိုကြိုးစားပြီးမှအမှုပိတ်ပေးလိုက်သူတွေရဲ့နောက်ဆက်တွဲကိုဘာမှမသိရသေးဘူးလို့ VOE ကပြောပါတယ်။ဒီကြောင်ပြည်စုံကတော့ရန်ကုန်ကလာတဲ့သတင်းကိုခုနည်းများပြောပြပေးမှာဖြစ်ပါတယ်ဗျာ
။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတာ6နှစ်ပြည့်တဲ့အထိမ်းအမှတ်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့ဝင်တွေနဲ့ဆက်ဆက်ပါဝင်သူ114ယောက်အပေါ်ဆွဲဆိုထားတဲ့အမှုတွေကိုပိတ်သိမ်းလိုက်တယ်လို့စစ်တပ်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ထုတ်ပြန်ချက်အရတရားရုံးအသီးသီးမှအမှုရင်ဆိုင်နေရသူတွေကအမှုပိတ်သိမ်းခံရသူတွေထဲမှာအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ကအများဆုံးဖြစ်ပြီးတော့63ယောက်ဖြစ်ပါတယ်။ဒုတိယအများဆုံးကတော့ကချင်လက်နက်ကိုင် KIA ကဖြစ်ပြီး23ယောက်ပါဝင်ပါတယ်အခုလိုစစ်တပ်ကအမှုတွေပိတ်သိမ်းပေးတာကြိုးဆိုပေမဲ့လည်းအမှုပိတ်ပေးလိုက်သူတွေနဲ့ပတ်သက်လို့ဘာမှမသိရဘူးလို့ KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူကဗီအိုကိုပြောပါတယ
်အဲ့ဒါအားလုံးသိတာအားလုံးကောင်းပါတယ်ကောင်းတဲ့လက္ခဏာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီသူတို့သိတဲ့ပုဂ္ဂိုလ်တွေကတော့ကျွန်တော်တို့ KOA ဝန်ထမ်းတွေလားဒါမှမဟုတ်လို့ရှိရင်KOA နဲ့ပတ်သက်နေတဲ့ပြည်သူလူထုတွေလားဒါကလူတွေကဆိုတာတော့ကျွန်တော်လည်းဘာမှမသိရသေးပါဘူး။ကျွန်တော်တို့ကလည်းအကြောင်းကြားတာလည်းမရှိပါဘူး။ဒါတော့သူတို့လူပဲတဲ့ပုဂ္ဂိုလ်ကြီးအလုံးကတော့ကျွန်တော်တို့လည်းပတ်သက်မှုရှိရှိဆိုတာတော့ကျွန်တော်လည်းဘာမှပြောလို့မရသေးပါဘူး
။အမှုပိတ်ပေးလိုက်တဲ့အထက်မှာ AA နဲ့ KIO အဖွဲ့တွေအပြင်ကရင်လက်နက်ကိုင် KNU, KNL, PC ကတူကိုကန့်လက်နက်ကိုင်တပ်ဖွဲ့ကတူရှမ်းပြည်နယ်တောင်ပိုင်းတပ်မတော် RCSS, SSA က12ဦးရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSA နဲ့က5ဦးတအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA က17ဦးပါဝင်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကဖမ်းဆီးထားတဲ့တပ်မတော်သားစစ်တုံးပန်းတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုပြန်လွှတ်ပေးတာရှိခဲ့တယ်လို့တပ်မတော်ဘက်ကလည်း AA အဖွဲ့နဲ့ဆက်ဆက်နေသူတွေကိုမကြာခဏဆိုတယ်လို့ပြန်လွှတ်ပေးတာတွေရှိနေတာပါ AA တပ်ဖွဲ့တွေဆွဲဆိုခံထားတဲ့အမှုတွေအပေါ်စစ်တပ်ကပိတ်သိမ်းလိုက်တာနဲ့ပတ်သက်လို့အေအေဘက်ကသဘောထားတစုံတရာတုံ့ပြန်တာမရှိသေးပါဘူးခင်ဗျာ။